အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမေတ္တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးဝိုင်းကအဓိကခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုအစီရင်ခံစားတဲ့ဆောင်ပြုစုဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးဝိုင်းဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန် င်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးဝိုင်းကိုမေလ9ရက်ကနေ10ရက်နေ့အထိနေပြည်တော်တင်ကဟဟိုတယ်မှာ2ရက်တာကျင်းပတာဖြစ်ပါတယ်။မေလ9ရက်နေ့ဆွေးနွေးဝိုင်းဖွင့်ပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအဖွဲ့အမှားစကားပြောကြားရမှာအခုလိုတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများသရှိပြည်တည်ရင်အေးကြတဲ့လူနေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိပက္ခများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိပက္ခကြောင့်ဒုက္ခရမှုရောက်နေသူတွေကိုအပြည့်အဝကူညီဆောင်လျှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့သွန်သင်ဆုံးမချက်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံငင်းချမ်းပြစ်တာအဖွဲ့နာယကကာဒီနယ်ချားလ်စ်ဘိုငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်စွေတို့လည်းအဖွဲ့အမှားစကားပြောကြားခဲ့ကြပါတယ်။ဒီကနေ့မေလ10ရက်နေ့အစည်းအဝေးပြီးဆုံးချိန်မှာတော့ငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်စွေကယခင်နှစ်ပထမအကြိမ်ဆွေးနွေးဝိုင်းကအတိုင်းခေါင်းစဉ်5ခုကိုဆွေးနွေးခဲ့ကြောင်းပြောပါတယ
်။ဆွေးနွေးဝိုင်းကတော့ကျွန်တော်တို့ topic 5ခုနဲ့ကျွန်တော်တို့ discussion လုပ်ပါတယ်နော်မနေ့ကညနေ။နောက်ဒီနေ့မနေ့တော့အဲ့တော့ပြင်သားကိုရရစတဲ့ကိုကျွန်တော်ပြန်စုပေါင်းပြီးတော့ဆွေးနွေးပြီးတော့ကိုချယ် report ကျွန်တော်ထင်တယ်တပတ်လောက်တင်ထွက်ပါလိမ့်မယ် report ပါတော့ကောင်းစဉ်5ခုကတော့အရေး passport လို့မျိုးကကောင်းစဉ်5ခုပဲကျွန်တော် select ဆွေးနွေးတာပါပညာရေးရယ်နောက်တော့လူငယ်ရေးရယ်နောက်ပြီးတော့အမျိုးသမီးရေးရယ်တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးနဲ့တာဝန်များရယ်နောက်ပြီးတော့ရခိုင် issue ပေါ့နော်ရခိုင်ရဲ့ diversity တို့အဲ့ငါးခုကိုကျွန်တော်အုပ်စုခွဲတော့ဆွေးနွေးတော့
ပထမအကြိမ်ဘာသာပေါင်းစုံငင်းချရေးဆွေးနွေးဝိုင်းကို2018ခုနှစ်နိုဝင်ဘာလ21ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့စဉ်ကပညာရေးကဏ္ဍလူငယ်များနဲ့ထိတွေ့ဆက်ဆံရေးနဲ့ကလေးတငယ်ကာကွယ်စောင့်ရှောက်ရေးကဏ္ဍအမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဒန်းတူပါဝင်ခွင့်ဆိုင်ရာကဏ္ဍတိုင်းသားလူမျိုးစုတွေအားလုံးနဲ့လူနည်းစုအဖွဲ့အစည်းတွေအတွက်ဒန်းတူအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကဏ္ဍရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကိုပိုင်လက္ခဏာအထောက်အထားမတူကွဲပြားမှုတွေနဲ့တမီဝုကျစိန်ခေါ်မှုများကဏ္ဍစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီခေါင်းစဉ်တွေကိုအစီရင်ခံစာပြုစုပြီး Religion for Peace ငင်းချမ်းပြစ်တာအဖွဲ့ဝင်နိုင်ငံပေါင်း90ကုလသမဂ္ဂမြန်မာနိုင်ငံရှိတပ်တမန်တွေနဲ့အစိုးရဌာနဆိုင်ရာတွေကိုဖြန့်ဝေခဲ့တယ်လို့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ကော်မတီတွေဖွဲ့ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရတဲ့အကြောင်းကိုလည်းဦးမြင့်စွေကအခုလိုဆက်ပြောပါတယ
်ကျွန်တော်ရဲ့ဒီမန်ချက်ကမြို့သားပြန်လည်ပြည့်ပြည့်ရင်းနဲ့ညီညာရေးဆိုတဲ့ကောင်းတဲ့အကြောင်းဆွေးနွေးတာမြို့နိုင်ငံမှာပြည်ဝဖြစ်နေတဲ့ area တွေမှာမြို့သားပြန်လည်ပြည့်ပြည့်မှုမရှိဘူးညီညာရေးမရဘူးကြောင်းပေါ်ပေါက်နေတဲ့အခက်အခဲတွေပေါ်ထွက်တာပေါ့နော်ဒါတွေဒီပြဿနာတွေကိုကျွန်တော်မဖြေရှင်းနိုင်ပဲနဲ့တော့ညီညာရေးအကြောင်းပြောလို့မရနော်ငင်းရည်ကိစ္စမျိုးကျွန်တော်ဗဒရေးကောင်းဆောင်နေနေဒီကိုလလုတ်ပါတီလလုတ်ပါဆိုတာလေအမျိုးတိုးတက်မှုကိုပူပေါင်းပြီးတော့ဆောင်ရွက်ကြဖို့ဆိုတဲ့အားဖြင့်အဲ့လိုဒီကနေ့သွားတော့
လက်ရှိကျင်းပပြီးစီးတဲ့ဆွေးနွေးဝိုင်းမျိုးကို2020မလအထိဆောင်ရွက်ဖို့ရှိနေပြီးနောက်တစ်ကြိမ်ကိုလာမယ့်နိုဝင်ဘာလလယ်မှာဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆွေးနွေးဝိုင်းတွေဆောင်ရွက်နေစဉ်မှာလဲအကြံပြုချက်ပါဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒေတာအလိုက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့လဲဥဆောင်ဂျိုးပန်းသူတွေကပြောပါတယ်